မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွံ့လို့ရမယ်ဆိုတဲ့အပေါ်မှာအမေရိကန်သမ္မတဩဘားမားနဲ့တရုတ်သမ္မတရှီကျင်းပင်တို့နှစ်ဦးစလုံးကသဘောတူကြတယ်လို့အမေရိကန်ထိပ်တန်းအရာရှိတဦးကပြောပါတယ်မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်နဲ့လက်ခံမှာမဟုတ်ဘူးဆိုတာကိုခေါင်းဆောင်နှစ်ဦးအလို့သဘောဆွေးနွေးချိန်မှာသဘောတူညီခဲ့ကြတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်တွန်တင်လွန်ကပြောဆိုသွားတာပါဒီလိုသဘောတူညီမှုရယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဲအသစ်ခန့်အပ်ခံထားရတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးရှိကလည်းသတင်းတောက်တွေကိုအတိအပြည့်ပြောဆိုခဲ့ပါတယ်။ကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနိုင်ငံတစ်ခုကခေါင်းဆောင်တွေဟာ Los Angeles မြို့မှာရှိတဲ့ Sunny Lands မှာနှစ်ရက်ကြာအလို့သဘောတွေ့ဆုံဆွေးနွေးမှုတွေကိုမနေ့ကအဆုံးသတ်လိုက်တာဖြစ်ပါတယ်။ဒီတွေ့ဆုံမှုဟာသမ္မတရှီကျင်းပင်ပြီးခဲ့တဲ့ match လာကသမ္မတတာဝန်ယူလာခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ခေါင်းဆောင်နှစ်ဦးတွေ့ဆုံခြင်းလည်းဖြစ်ပါတယ်။နှစ်နာရီကြာကြာဆွေးနွေးခဲ့ပြီးတဲ့နောက်တောက်ကြနေနှောင်းပိုင်းသတင်းထောက်တွေနဲ့တွေ့ဆုံရမှာအင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့နှစ်နိုင်ငံအတူတကွအကင်တွေဖြည့်ရှင်းသွားဖို့လိုအပ်တဲ့အပေါ်မှာလည်းသဘောတူညီမှုရယူခဲ့တဲ့အကြောင်းမစ္စတာအိုဘားမားနဲ့မစ္စတာရှီတို့ကပြောပါတယ်။နိုင်ငံကြီးနှစ်နိုင်ငံတို့ရဲ့ဆက်ဆံရေးပုံစံတည်တည်ရဲ့တိစောက်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းလည်းမစ္စတာရှီကပြောဆိုသွားပါတယ်ရှင်။